Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှိများရှင် VOA American တန်မြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်မေလ10ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိ Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ25 40 50 12ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ကျမသင်္ကီထိုက်ပါရှင်ဒီမနက်ခင်းစီစဉ်တွေကိုတင်ဆက်ပေးပါမယ်။ဒီကနေ့အစီအစဉ်မှာတော့မြန်မာနဲ့နိုင်ငံတကာထိတ်တဲရောက်သတင်းတွေကိုအရင်ဆုံးတင်ပြပေးပါမယ်။ဒီနောက်မှာတော
့ကျေးဇူးတင်ပါတယ်ရှင်။ကျွန်တော်တို့ဒီကနေ့၄ယောက်မှာပေါ့နော်။တယောက်ကရဘာကြီးခေါင်းကိုနောက်ပြစ်ထိတာတယ်။တယောက်ကခါးကိုထိတာတယ်။
ဆရာနာသိန်းဆန့်ကျင်သူတွေကိုစစ်တပ်ရဲ့ပြစ်ခတ်မှုအတွင်းမြင်းမှုမျိုးမှာတင်းင်းကလေးကြီးကတဦးထမှန်တိဆုံရပါတယ်။မြန်မာဘက်ကစစ်ပွဲတွေတင်းဆောင်သူတချို့ကိုထိုင်းကပြန်ပို့တဲ့အကြောင်းသတင်းပေးပို့ချက်မှနားဆင်ချက်ရပါမယ်။ဒီနောက်မှာတော့မြန်မာရေးဆွေးနွေးခန်းပြည်တွင်းသတင်းသုံးသပ်ချက်နဲ့တော်ရရှင်တို့ပေးစာတွေကိုလည်းပြန်ကြားပေးမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးပါမယ်ရှင်။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာသတင်း14ပတ်ရှိလာပြီဖြစ်ပြီးစစ်တပ်နဲ့ရဲတွေရဲ့ပြစ်ခတ်မှုတွေဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲအာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးအပါအဝင်နိုင်ငံတော်တွေမှာအခုထိပြုလုပ်နေကြဆဲဖြစ်ပါတယ်။စကိုင်းတိုင်းမြင်းမှုမြို့မှာဆန္ဒပြသူတွေကိုစစ်ကောင်စီတပ်တွေကဈေးအရှိတ်မှာကြီးအစ်စ်တွေရဘာကြီးတွေနဲ့ပြစ်ခတ်တာကြောင့်တဦးတည်ဆုံးပြီးနောက်ထပ်3ဒဏ်ရာရသွားတယ်လို့ဆန္ဒပြပွဲမှာပါဝင်သူမြို့ကန်တဦးက VOA ကိုပြောပါတယ်။ရန်ကုန်မှာတော့တနင်္ဂနွေနေ့ကအင်းစိန်မှာလူငယ်ရီဥဆောင်တဲ့အာယုံဦးတပိတ်ကိုအရက်ဝင့်နဲ့အာနာပိုင်တွေကလာဖမ်းတဲ့အတွက်အသက်မပြည့်သေးတဲ့ကျောင်းသားတဦးအဖမ်းခံခဲ့ရပေမဲ့နေ့လယ်မှာလည်းဆက်ပြီးဆန္ဒပြခဲ့ကြတာပါ။မန္တလေးမြို့ကဆန္ဒပြပွဲတွေမှာဝီချဲနဲ့နေ့စဉ်ပါဝင်ခဲ့တဲ့မတန်ဆွမ်းသူတဦးကိုလည်းစစ်ကောင်စီကဖမ်းဆီးသွားပါတယ်။မန္တလေးမှာရတနာပုံတက္ကသိုလ်ကျောင်းသားတွေလည်းတနင်္ဂနွေနေ့မှာဆင်အနာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။မြို့ကြီးတွေအပြင်ကျေးလက်တော်ရော်တွေမှာတော့ဆန္ဒပြမှုတွေရှိနေတယ်ပါ။စကိုင်းတိုင်းတပင်းနဲ့ဒိုင်းနယ်အပေါင်းဝင်းဝင်းကျင်ကျေးရော်တွေကဒေသခံတွေပါ။မကွေးတိုင်းခံကောမြို့ပြန်ကလေးမှာလည်းတပိတ်စကြောင်းတွေကိုထွက်ခဲ့ကြသလိုကချင်ပြည်နယ်ဖားကံမြို့ကတနင်္ဂနွေနေ့ဆန္ဒပြပွဲမှာတော့လူထောင်နဲ့ချီပါဝင်ခဲ့တာပါ။စကိုင်းတိုင်းဒေသကြီးရွှေဘုံမြို့မှာစစ်တပ်နဲ့ရဲတွေစနေနေ့ညကဖမ်းဆီးတာခံခဲ့ရတဲ့ကြပြားဆရာခက်တီဟာတနင်္ဂနွေနေ့မှာတည်ဆုံသွားတယ်လို့သူ့မိသားစုဝင်တွေကပြောပါတယ်။အသက်45နှစ်ရှိပြီဖြစ်တဲ့ကြပြားဆရာခက်တီဟာတလဲစပြုတ်ဇာတိဖြစ်ပြီးဆင်အာနာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေကြောင့်တင်းရှောင်နေစဉ်အဖမ်းခံခဲ့ရတာပါ။စနေနေ့ကသူနဲ့အကြမ်းမဖက်အာနာဖီဆိုင်စီဒီအမ်မှာပါဝင်တဲ့သူ့ဇနီးမချောစုကိုစစ်စေးမင်းမြန်းဖို့စစ်တပ်နဲ့ရဲကရွှေဘိုကနေခေါ်ဆောင်သွားတာဖြစ်ပြီးတနင်္ဂနွေနေ့မနက်မှာတော့သူ့ရုပ်လောင်းကိုသာဇနီးဖြစ်သူကမုံရွာစစ်ုံကနေပြန်ပြေးရခဲ့တယ်လို့ Righteous သတင်းမှာဖော်ပြထားပါတယ်။နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ကတော့သူဟာစစ်ကြောရေးစခန်းမှာညှဉ်းပန်းနှိပ်စက်စစ်စေးမင်းမြန်းတာခံခဲ့ရတဲ့အတွက်စစ်ုံကိုပို့ချိန်မှာတည်ဆုံသွားတာလို့ပြောပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ရက်ကစပြီးတည်ဆုံရတဲ့ကြပြားဆရာအနည်းဆုံး3ယောက်ရှိပြီဖြစ်ပြီးမုံရွာကသူ့တငယ်ချင်းကေဇဝင်းကလည်းမတ်လအစောပိုင်းတုန်းကပြုတ်လုတဲ့ဆင်အာနာရှင်ဆန့်ကျင်ဆန္ဒပြပွဲမှာတနက်ကြီးထိမှန်တည်ဆုံခဲ့ရတာဖြစ်ပါတယ်။ဆင်အာနာဘိုင်းတွေကခေါင်းတွေကိုတနက်နဲ့ပြစ်နေပေမဲ့တော်လန်ရေးဆိုတာနှလုံးသားထဲမှာရှိတာကိုသူတို့မသိကြဘူးလို့ကြပြားဆရာခက်တီကသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားတာပါ။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဆန္ဒပြပြည်သူတွေကိုဖြိုခွဲဖို့အတွက်မြန်မာစစ်တပ်ကတရုတ်လုံ drone ယာဉ်တွေကိုတုံးနေတယ်လို့ ENI သတင်းမှာဖော်ပြထားပါတယ်။မကြသေးခင်ကမန္တလေးမြို့ပေါ်တဝိုက်မှာတွေ့နေရတဲ့ drone ယာဉ်တွေဟာမြေပြင်ကဆန္ဒပြလှုပ်ရှားသူတွေရဲ့အနေအထားကိုသိဖို့တုံးတာဖြစ်နိုင်ကြောင်း Asia Times သတင်းကိုကိုးကားဖော်ပြထားတယ်လို့မြန်မာစစ်တပ်တုံးနေတဲ့ drone တွေဟာတရုတ်လုံ CH-3A တွေဖြစ်ကြောင်း Britain အခြေစိုက် James International Defense Review နဲ့ Washington အခြေစိုက်CSIS မဟာဗျူဟာနဲ့နိုင်ငံတကာလိလာရေးအဖွဲ့တို့ကအတည်ပြုထားတယ်လို့လည်းဖော်ပြထားတာပါဒီတရုတ်လုံ drone ယာဉ်တွေကိုမိထီလာရှန်တဲ့လေးရက်အခြေစိုက်စခန်းမှာတွေ့ရတယ်လို့ CSIS ကကောင်းကင်ဂျိုရုဓာတ်ပုံတွေနဲ့အတည်ပြုထားတာဖြစ်ပြီးဒီ CH3A drone တွေကိုတရုတ်အစိုးရက အာဂါဒသိပ္ပံနဲ့နည်းပညာဌာန CASC လက်အောက်ကလေကြောင်းဆိုင်ရာဌာန China Aerospace Long March International ကတိစောက်တာလို့လည်းပြောပါတယ်။မြန်မာနိုင်ငံက2010ကနေ2019အတွင်းလက်နက်တင်ပို့မှုမှာတရုတ်က56ရာခိုင်နှုန်း၊ရုရှားက 31.6 ရာခိုင်နှုန်းနဲ့ချန်နာကိုယူကရိန်း၊မြောက်ကိုရီးယားနဲ့အစ္စရေးအပါအဝင်တခြားနိုင်ငံတွေကတင်ပို့ရာဖြစ်ကြောင်း Stockholm နိုင်ငံတကာငြိမ်းချမ်းရေးသိပ္ပံ SIPRI ကရတဲ့အချက်လက်တွေပေါ်မူတည်ပြီး Asia Times မှာဖော်ပြထားတယ်လို့လည်းပြောပါတယ်။မေလ9ရက်တနင်္ဂနွေနေ့မှာကြာရောက်တဲ့အမေများနဲ့အထိတ်မှဖြစ်နေမြန်မာပြည်ရဲ့မိခင်လို့ခေါ်တဲ့ဒေါန်ဆန်းစုကြည်အဖမ်းဆီးခံနေရကနေလွတ်မြောက်စေဖို့တောင်းဆိုတဲ့လှုပ်ရှားမှုကိုပြည်ပရောက်မြန်မာနယ်ပေါ်တွေပါဝင်တဲ့အဖွဲ့ကအမေရိကန်နိုင်ငံနယူးယောက်မြို့ကဝါရှင်တန်ရင်ပင်မှာပြုလုပ်ခဲ့ကြပါတယ်ဖေဗရူလာ1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအဖမ်းခံနေရတဲ့ဒေါန်ဆန်းစုကြည်နဲ့တခြားအဖမ်းခံနေရသူအလုံးလွတ်မြောက်ရေးအတွက်ဆုတောင်းပွဲတွေပါပြုလုပ်ခဲ့ကြတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေနိုင်စင်လို့ပြုလုပ်နေခြင်းမှာပဲပြည်ပရောက်မြန်မာနိုင်ငံသားတွေကလည်းသူတို့ရောက်နေတဲ့နိုင်ငံတွေကနေမြန်မာအရေးကဘာတိအောင်ကြိုးပမ်းနေကြတာပါအမေရိကန်နိုင်ငံအရှိချမ်းက Massachusetts ပြည်နယ် Boston မြို့ကလွှတ်တော်အဆောက်အဦရှိမှာတနင်္လာနေ့ကအမေရိကန်ရောက်မြန်မာတွေစုဝေးပြီးမြန်မာစစ်တပ်ကိုအကျိုးပြုနေတဲ့ရေနံကုမ္ပဏီတစ်ခုဖြစ်တဲ့ Chevron ကိုတပိတ်မှောက်ဖို့အတွက်စာတမ်းတွေကန်ဆောင်ဆန္ဒပြခဲ့ကြပါတယ်ဂျပန်နိုင်ငံမှာတော့တိုကျိုမြို့ကုလသမဂ္ဂရုံးပေးကကုလသမဂ္ဂတက္ကသိုလ်ရှေ့မှာဂျပန်ရောက်မြန်မာတွေစုဝေးပြီးဟောင်ကောင်၊တိဘက်၊မွန်ဂိုလီးယား၊ကမ္ဘောဒီးယားနဲ့တာကစ္စတန်နိုင်ငံသားတွေနဲ့အတူတရုတ်ဆန့်ကျင်ဆန္ဒပြပွဲပြုလုပ်ခဲ့တာပါဂျပန်နိုင်ငံနာဂိုယာဘက်မှာတော့နေဦးတော်လှန်ရေးအတက်ပေးသွားသူတွေအတွက်ဂျီဆူးပြီးဆွမ်းဆက်ကတာတရားနာရနဲ့ဘာသာပေါင်းစုံဆုတောင်းပွဲကိုဂျပန်ရောက်မြန်မာတွေစုဝေးကျင်းပခဲ့ကြပါတယ်
ကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.3 ညဘိုင်းနိုမီတာ40 kHz 8.3 ညဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
်တနင်္လာနေ့မနေ့ကင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ဒီကမ္ဘာလုံးမှာကိုဗစ်ကူးစက်ခဲ့သူပေါင်း158တန်းကျော်နဲ့သေဆုံးရသူ 3.3 တန်းရှိသွားပြီလို့ Johns Hopkins ကိုဗစ်သုတေသနစင်တာရဲ့တနင်္ဂနွေနေ့ညစီးရင်ကဖော်ပြပါတယ်ကူးစက်မှုဆိုရနေစဉ်အိန္ဒိယနိုင်ငံမှာတော့ပြီးခဲ့တဲ့24နှစ်ကြီးအတွင်းကိုဗစ်ကြောင့်သေဆုံးသူ 4,000 ကျော်နဲ့ကူးစက်အတည်ပြုလူနာ 4,300 ကျော်ရှိလာပါတယ်ဒါပေမဲ့တကယ်လက်တွေ့မှာကူးစက်သူသေဆုံးသူအရေအတွက်ကဒီထက်မကများနိုင်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်ပြည်နယ်တချို့မှာတော့အဲ့ဒီပြည်နယ်အစိုးရတွေရဲ့ကိုယ်ပိုင်အစီအစဉ်နဲ့ကန့်သတ်မှုတွေချမှတ်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာအခုချိန်ထိကိုဗစ်ကူးစက်ခဲ့သူပေါင်း22တန်းကျော်နဲ့သေဆုံးသူ 24,200 ရှိနေပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုဗစ်ကရောဂါတက်ဖြတ်ရေးခက်ခဲတဲ့အခြေအနေကိုကျော်လွှားနိုင်ခဲ့ပြီးအောင်မြင်တဲ့ပန်းနိုင်ရောက်လူနီးပါးဖြစ်နေပြီလို့ကျွန်တော်အင်ဗျူတော်ကဒီနေ့ကနေနေ့မှာပြောပါတယ်။အမေရိကန်လူဦးရေရဲ့58ရာခိုင်နှုန်းဖြစ်တဲ့လူ149တန်းဟာကိုဗစ်ကာကွယ်ဆေးတစ်ကြိမ်ထိုးထားပြီးသားဖြစ်တယ်လို့ဆိုပါတယ်။ဆေးနှစ်ကြိမ်စလုံးထိုးပြီးသူ123တန်းနီးပါးရှိတယ်လို့ပြောပါတယ်။ဒုတိယကမ္ဘာစစ်အတွင်းနာဇီဂျာမနီကိုအောင်နိုင်ခြင်းအထင်မှတ်ဖြင့်တနင်္ဂနွေနေ့ကရုရှားနိုင်ငံတလွှားကျင်းပတဲ့စီးရီးပြအခမ်းအနားမှာတော့ရုရှားကသူ့ရဲ့စစ်ရင်အားဘလောက်ရှိတယ်ဆိုတာကိုထုတ်ပြလိုက်ပါတယ်။မော်စကိုမြို့ရင်မြင်းနီမှာကျင်းပတဲ့စီးရီးပြအခမ်းအနားမှာစစ်တီရင်အား12,000နဲ့အတူတိုက်ချင်းပြည့်ဒုံးကြီးတွေပါဝင်စစ်လက်နက်ပစ္စည်းကြီးငယ်အနည်းဆုံး200နဲ့ချီတက်ပြသခဲ့တယ်လို့စစ်လေရင်နဲ့ဟယ်လီကော်ပတာတွေပါကောင်းငင်ထက်ပြန်ဝင်ပြသခဲ့ပါတယ်ဒီအထိမ်းအမှတ်အခမ်းအနားကိုရုရှားသမ္မတပူတင်ကဆိုဗီယက်ခေတ်စစ်မှုထမ်းဟောင်းတွေနဲ့အတူတက်ရောက်ခဲ့ပါတယ်သမ္မတပူတင်ဟာသူအာဏာရလာတဲ့အနှစ်20ကာလအတွင်းသမ္မတအဖြစ်နဲ့ရောဝန်ကြီးချုပ်အဖြစ်နဲ့ပါယခင်ဆိုဗီယက်ခေတ်ရုရှားတွေမှာရှိခဲ့တဲ့မျိုးချစ်စိတ်ဓာတ်ကိုပြန်လည်မြင့်တင်နိုင်ဖို့ကြိုးပမ်းလာခဲ့တာပါနာဇီဂျာမနီကိုအောင်နိုင်ခြင်း86နှစ်မြောက်အခမ်းအနားမှာပူတင်ကရုရှားအနေနဲ့အမျိုးသားရေးအကျိုးစီးပွားနဲ့ပြည်သူလူထုကိုကာကွယ်သွားမှာဖြစ်တယ်လို့ရုရှားဘော်မုန်နီဆန်းကျင်မှုတွေကိုလည်းရှုံချတယ်လို့ပြောသွားပါတယ်။ရုရှားနိုင်ငံရေးအတိုက်ခံခေါင်းဆောင်နာဗယ်နီကိုထောင်ချထားမှုကနေအမေရိကန်နဲ့တန်နမန်ရေးတင်းမာမှုယူကရိန်းပဋိပက္ခပြဿနာတွေအထိအနောက်နိုင်ငံတွေနဲ့ရုရှားကြားဆက်ဆံရေးတင်းမာနေခြင်းမှာသ မ္မတပူတင်ရဲ့အခုလိုမှတ်ချက်ပေးမိခွန်းထွက်ပေါ်လာတာဖြစ်ပါတယ်။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့စွန်စင်ရဲသားရပ်ကွက်တစ်ခုမှာအနည်းဆုံးလူ25ဦးသေဆုံးခဲ့ရတဲ့ရဲတပ်ဖွဲ့ရဲ့စစ်စင်ရေးတစ်ခုနဲ့ပတ်သက်ပြီးဘရာဇီးအစိုးရကတရားမျှတမှုရှိရှိအသေးစားစုံစမ်းစစ်ဆေးပေးဖို့ကုလသမဂ္ဂလူအခွင့်အရေးရုံးကတိုက်တွန်းလိုက်ပါတယ်။ဂျာနာပတိနေအာယုန်တက်ချင်းမြို့စုံကဖာဗီလာစင်ရဲသားရပ်ကွက်မှာဘရာဇီးရဲတပ်ဖွဲ့ကရာဇဝတ်ဂိုင်းတစ်ခုကိုဖြိုခွင်းဖို့စီးနင်းပစ်ခတ်ရာကဒေသုံသူအနည်းဆုံး25ဦးရှိပြီးအဲ့ဒီထဲမှာရဲတအူးလည်းပါဝင်ပါတယ်။အခုလိုစီးနင်းမှုအတွင်းမြေပြင်မှာရဲတပ်ဖွဲ့ကပစ်ခတ်တယ်လို့ဟယ်လီကော်ပတာနဲ့လေကြောင်းကကူးပစ်ခဲ့တာပါ။ဒီပစ်ခတ်မှုအတွင်းလမ်းဘေးရပ်ကြည့်နေသူတွေရောအိမ်ထဲမှာရှိနေသူတချို့ပါဒဏ်ရာရခဲ့တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရုံးပြောခွင့်ရပုဂ္ဂိုလ်Rupert Gouville ကပြောပါတယ်.
Appears to be the deadliest such operation in more than a decade in Rio de Janeiro and confirms a long-standing trend of unnecessary.
ဒီစစ်စင်ရေးဟာဆယ်စုနှစ်တစ်ခုကျော်ကာလအတွင်း Rio de Janeiro မြို့ကအသေးပြောက်အများဆုံးပစ်ခတ်မှုဖြစ်ပါတယ်။အထူးသဖြင့်ဘရာဇီးနိုင်ငံကစင်ရဲသားအာဖရိကနယ်ပါးတွေကိုနှင်နင်းရမှာအရင်ကတည်းကပြစ်မှုလာခဲ့တဲ့မလိုအပ်ဘဲလူရင်အားလက်နက်အင်အားမမျှမတသုံးဆွဲမှုကပေါ်လွင်ထင်ရှားနေပါလေလို့သူကပြောသွားတာပါ။ဒါအပြင်အခင်းဖြစ်ပွားခဲ့တဲ့နေရာကတပ်တေကန်အထောက်ထားတွေကိုရဲတွေကထိန်းသိမ်းစောင့်ရှောက်ထားတာမျိုးမရှိဘူးဆိုတော့စိုးရိမ်ပွဲတန်ကြားချက်တွေကိုလည်းသူတို့ကုလသမဂ္ဂရုံးကလက်ခံရရှိထားတယ်လို့ပြောပါတယ်။ဘရာဇီးတွသမရဟာမန်တန်ကတော့မူရင်မောင်ကိုဂိုင်းကိုနှင်းနှင်းရကနေမမျှော်လင့်ပဲတေဆုံးမှုသာဖြစ်တယ်လို့တုံ့ပြန်ထားပါလေခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံကဘူးမျိုးကမင်းကလေးချောင်းအပြင်ဘက်မှာစနေနေ့ကပေါက်ကွဲမှုဇက်တိုက်ဖြစ်ပွားတာကြောင့်သေဆုံးသူ60ကျော်တိုးလာတယ်လို့အစိုးရတာဝန်ရှိသူတွေကပြောနေကြမှာပဲအမေရိကန်အပါအဝင်နေတိုးတပ်ဖွဲ့တွေအာဖဂန်ကနေဆက်လက်ရုတ်သိမ်းနေတဲ့လူရက်ကိုချီးကျူးကြောင်းမွတ်စလင်အေပွဲတော်နဲ့ဆက်ဆက်ပြီးထုတ်ပြန်တဲ့တာလီဘန်ခေါင်းဆောင်ရဲ့အကြေညာချက်မှာဖော်ပြပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့လာမယ့်စက်တင်ဘာ17ရက်နေ့မှာအမေရိကန်တပ်တွေအားလုံးရုတ်သိမ်းဖို့ညွှန်မှန်းထားတာပါ။ဒီမင်းကလေးချောင်းကိုတိုက်ခိုက်တာဟာတာလီဘန်တို့ရဲ့လက်ချက်ဖြစ်တယ်လို့အာဖဂန်အစိုးရကစွပ်စွဲထားပါတယ်ခင်ဗျာ
။ဒီနေ့လာနေမနေ့ခင်ထိတ်တန့်ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့အကြီးညာပေးခဲ့တာပါ။အခုသတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။စကိုင်းတိုင်းမြင်းမှုမြို့နယ်မှာစစ်ကောင်စီတပ်တွေဘက်ကပြစ်ခတ်တာကြောင့်ဆန္ဒပြပြည်သူတို့တေဆုံးပြီးဒဏ်ရာရသူတွေလည်းရှိတယ်လို့မြို့ကန်တွေကပြောပါတယ်။မြင်းမှုမြို့ကနောက်ဆုံးအခြေအနေတွေအပါအဝင်တနင်္ဂနွေနေ့ကနိုင်ငံတော်ဆန္ဒပြပွဲအခြေအနေတွေကိုကိုရရန်နိုင်စုစည်းတင်ပြပေးပါမယ်ရှင်
။ဆရာနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဆက်ဖြစ်နေတာမှာစကိုင်းတိုင်းမြင်းမှုမြို့နယ်မှာတော့စစ်ကောင်စီတပ်တွေဘက်ကဒီနေ့ပြစ်ခတ်နေနေမှုတွေလှုပ်ခဲတာကြောင့်တေဆုံးမှုတွေရှိခဲ့ပါတယ်။ဒီနေ့မနေ့အစောပိုင်းကဆန္ဒပြဖို့အတွက်လူစုနေစဉ်မှာဆန္ဒပြပြည်သူ2ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းသွားတာကိုပြန်လည်ပေးဖို့ရဲစခန်းရှိမှတောင်းဆိုရာကနေတနက်ပစ်ဖောက်တဲ့အထိနှစ်ဖက်အခြေအနေတွေတင်းတင်းမာမာဖြစ်ပွားခဲ့တာပါ။အဲနောက်တော့မြို့ကန်ဆန္ဒပြတဲ့သူတွေကလမ်းတွေကိုအကာအယံနေချပြီးတော့ပိတ်ဆို့တားဆီးရာကနေစစ်ကောင်စီတပ်တွေကနေ့လယ်7နာရီကျော်လောက်မှရောက်လာပြီးတော့ပစ်ခတ်နေနေကြတာဖြစ်ပါတယ်။ဒီကနေ့ဘက်ကမြို့မြို့မြို့ဈေးအရှိတ်မှာဒီစစ်တီရာဝါကြီးတွေနဲ့15မိနစ်ခန့်ပြစ်ခတ်ခဲ့ပြီးတော့အဲ့လိုပြစ်ခတ်ခဲ့တာကြောင့်တယောက်သေဆုံးပြီးတော့နောက်ထပ်3ယောက်ဒဏ်ရာရသွားတယ်လို့ဆန္ဒပြပွဲမှာပါဝင်သူမျိုးကန်တူက VOA ကိုပြောပါတယ်။ဟို
ကြီးရဲ့ဒီသမုချီနေကငါတို့ပြစ်ခတ်တာ4ယောက်မှာပေါ့နော်။တယောက်ကရာဝါကြီးခေါင်းကိုနောက်ထပ်ဖြီးထားတယ်။တယောက်ကခါကိုဖြီးထားတယ်။တယောက်ကတော့အခြေအနေစိုးရင်ရတယ်။တယောက်ကတော့ကွယ်လွန်သွားပြီပေါ့။ဒီကရာဝါကြီးတယောက်ကျွန်တော်ကရေတရားကတော့ပြပါပြီအဲ့လိုတော့တရင်ကျွန်တော်ရထားတယ်ပေါ့လေးယောက်ပေါ့နော်ကျန်တဲ့၄ယောက်မှကျွန်တော်တို့တယောက်ကွယ်နေတာပေါ့နော်ဘယ်ကောင်ရဲ့လမောင်းကိုပြန်ပြီးရောလမောင်းနေကိုတိုင်ညာနေဝင်သွားတယ်ကြီးဖြစ်နေပြတော့လူကပြီးခတ်တော့အဲကောင်ကြီးရောလဲတော့ကျွန်တော်တို့ကဖွဲလိုက်ဝိုင်းပါပြီးတော့အဲ့ဒါစွန်းဆွဲသွားတဲ့ချိန်ပိုင်းပြေးဆွဲသွားတဲ့ချိန်မှာအဲ့လေကျွန်တော်တို့နောက်လက်ကြီးတွေကျွန်တော်တို့ကောင်ရဲ့ပြစ်ဆင်ရတာပေါ့
စစ်ကောင်စီတပ်တွေဘက်ကစစ်ကား၄စင်းရဲကား၃စင်းပါဝင်လူအင်အား80လောက်နဲ့ရောက်လာပြီးပြစ်ခတ်နေနေကြတာဖြစ်ပြီးတော့နေအိမ်တချို့တနက်ကြီးထိမှန်တာတွေလည်းရှိခဲ့တယ်လို့သိရပါတယ်။နောက်ပြန်နောက်ထပ်ဖမ်းဆီးမှုတွေလည်းရှိနေပြီးတော့ဒဏ်ရာရလို့ဆေးရုံမှာသွားရောက်ကုသနေသူတချို့လည်း ဖန်ခံခဲ့ရတယ်လို့သူကပြောပါတယ
်ဖန်ခံကနဆနာပြောင်းလို့ရှိနေတဲ့အချိန်မှာနှစ်ယောက်ဖန်တော့တယ်ကျွန်တော်တို့စေတီတော်ဘုသွားတဲ့ကောင်းလေးနှစ်ယောက်ကိုလည်းဈာမဆွဲရှိထားတယ်လို့ကျွန်တော်ဒီနေ့လောရီကျွန်တော်လည်းအပြည့်ဖတ်ပြပြရတယ်ကျွန်တော်ဖုန်းနဲ့ပဲအကုန်လုံးဆက်ပြောင်းလုပ်နေကြတယ်ကျွန်တော် ID ကစေတီဒီတန်ရနေနေမျိုးလေးစေတီတော်ဘုသွားတဲ့ခါကြီးအမှန်တော့ကျိုင်းနေပြီးတော့ဖန်ထားရတော့ပြင်ကြတယ်
ဒီကနေ့ February 1ရက်နေ့စစ်တပ်ကအာဏာသိမ်းချိန်ကစပြီးနိုင်ငံတော်ဆန္ဒပြပွဲတွေကိုစစ်ကောင်စီဘက်ကပြစ်ခတ်နှိမ်နှင်းမှုတွေကြောင့်တေဆုံးသူဦးရေဟာ980ကျော်သွားပြီဖြစ်ပြီးတော့ဖမ်းဆီးခံထားသူဟာ4000လောက်ရှိသွားပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကသတင်းထုတ်ပြန်ထားပါတယ်။အချို့သတင်းတွေမှာတော့တေဆုံးသူဦးရေက800ကျော်သွားပြီဖြစ်တယ်လို့ဖော်ပြနေပါတယ်။ချိန်ထဲမှာပဲရန်ကုန်မန္တလေးမိတိလာမုံရွာသစဲမြောင်းကနီသလင်းကြီးမြိုင်မော်လမြိုင်ဘိတ်တဝဲကံပေါက်လောင်းလုံတရချောင်းစတဲ့မြို့တွေမှာလဲဆန္ဒပြတဲ့သူတွေရာပေါင်းများစွာကအာယုံသပိတ်ဘူးသပိတ်ဆိုင်ကယ်သပိတ်ကျောင်းမြတ်သပိတ်စတာတွေကိုဆင်နွှဲခဲ့ကြပါတယ်။ဒါပြင်ကချင်ပြည်နယ်ဖားကန့်မြို့နဲ့ကယားပြည်နယ်ဒီမော့ဆုမြို့တွေမှာလဲဒီနေ့မှာတော့ကျောင်းသားလူငယ်တွေဆရာဆရာမတွေအပါအဝင်ဆန္ဒပြတဲ့ပြည်သူထောင်ထဲချီရှိခဲ့ပြီးတော့NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြောင်းစစ်တုံပညာရေးစနစ်ကိုလက်မခံကြောင်းစတဲ့ပိုစတာတွေစာတမ်းတွေကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ
ကိုရနိုင်ပါရှင်ထိုင်းမြန်မာနယ်စပ်မဲဟောင်းဆောင်ပြည်နယ်ထဲရောက်လာတဲ့ကရင်စစ်ဘေးဒုက္ခသည်တွေတဲကယာကနန်းလောက်ကိုထိုင်းဘက်ကမေလ9ရက်နေ့မှာမြန်မာဘက်ကိုပြန်ပို့တယ်လို့ထိုင်းသတင်းတွေကဖော်ပြပါတယ်ထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမှာကပြောပြပေးပါမယ်ရှင်
ပြည်ထောင်စုအပီလာပုံပိုင်းမှာမြန်မာစစ်ကောင်စီတပ်စခန်းတစ်ခုကို KNU တပ်မ9ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကလည်းလေယာဉ်နဲ့ဘုံးကျဲတိုက်ခိုက်မှုတွေကြောင့်ထိုင်းမြန်မာနယ်စပ်မြောင်ဆောင်ပြည်နယ်တဲကိုနောက်ထပ်ထွက်ပြေးလာတဲ့ကရင်ဒုက္ခသည်တွေထောင်ကနန်းလောက်ရှိတာပါဒီထဲကရာကနန်းလောက်ကိုထိုင်းဘက်ကဆွေးနွေးညှိနှိုင်းမှုတွေလုပ်ပြီးမေလ9ရက်နေ့ကစပြီးနေရက်ပြန်ပို့ပေးနေပါတယ်ဒုက္ခသည်တွေနေရက်ပြန်ပို့ကတော့ဒီအချိန်မှာလုံခြုံမှုမရှိသေးဘူးဆိုပြီးကရင်လူခွင့်ရေးအုပ်စုကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ
်ဒီအထယ်ကအချိန်မီမှာဆိုလို့ရှိရင်တော့လုံခြုံမှုရှိသေးဘူးလေ
ဒီ
ကတည်းကလုံခြုံရေးပိုင်းဆိုင်ရာအချိန်မီမှာကြည့်မယ်ဆိုလို့ရှိရင်တော့ပြန်နေလို့ရမယ့်အချိန်မီမှာတော့မရှိသေးဘူးခင်ဗျာပါလို့လဲဆိုလို့ရှိရင်ရွာသားတွေအဲ့လိုမျိုးပေါ့နော်အပြစ်ခံရတာမျိုးလို့လည်းဒီနေ့အချိန်ထိပြည့်ပြည့်ခက်တာမျိုးလည်းရှိနေသေးတယ
်ဟုတ်ကဲ့
အဲ့လိုမျိုးပြလို့ရှိရင်လည်းဒီဖတ်ဖို့ကမှမအောင်ပဲချက်မှလည်းစစ်တပ်ကလည်းမြန်မာဆက်ဖို့တဲ့ဆံမြောင်ပြည့်ခက်မှုနဲ့တိုက်ခိုက်မှုတွေလည်းဖြစ်ပွားနေတော့မယ်အဲ့ဒါကြောင့်မလို့တကယ်တကယ်ပြန်သွားနေမယ်ဆိုရင်လည်းဒါတကယ်လုံခြုံတဲ့အနေအထားမျိုးမှတော့မရှိနိုင်ဘူးခင်ဗျာ
ဒီရင်ဒုက္ခတွေဟာပြီးခဲ့တဲ့မတ်လတုန်းကစစ်အုပ်ချုပ်ရေးကောင်စီတပ်တွေကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ထောင်ထဲချပြီးထိုင်းဘက်ကိုထွက်ပြေးလာခဲ့ပေမဲ့ထိုင်းနိုင်ငံဘက်ကအဝေးမခံတာကြောင့်တန်လင်မြစ်ကမ်းသားမှာပဲနေထိုင်နေကြပါတယ်။ဒါပေမဲ့တချို့ဒုက္ခတွေအနေငယ်ကိုတော့ထိုင်းဘက်ကလက်ခံပေးတာတွေရှိပါတယ်။အီဗီလာနောက်ဆုံးအပတ်မှာတော့စစ်တပ်က၄ရက်ခန့်ဒီကြောင်ကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်ဒုက္ခတွေ3000လောက်ဟာထိုင်းဘက်ကိုထပ်မံထွက်ပြေးလာကြပါတယ်။ဒီနေရာကိုတော့ဒေသခံလူမှုအဖွဲ့အစည်းတွေတွားရောက်ခွင့်မရတာကြောင့်အခြေအနေတွေကိုစုံစမ်းဖို့ခက်ခဲတယ်ဆိုပြီးစောနန္ဒာစုကပြောပြပါတယ်
။ဒါကွေရဲ့စစ်တပ်စခန်းဟိုပါပေါ့လေအသေးခံရတော့ကဒီ Pro 20နဲ့10ရက်နောက်ပိုင်းမှာ3000လောက်ထွက်ပြေးသွားတယ်ဆိုပဲရှင်။အဖွဲ့အစည်းတွေကကျတော့ပွားလို့မရဘူးဒီလိုစီမှာဒီလိုရချင်းနေလို့ရှိလေဒီပါကျွန်တော်တို့ဒီ PKR fight တွေကကျွန်တော်လိုက်စုံစမ်းရှိတယ်ပေါ့နော
်ဟုတ်ကဲ
့အဲ့ဒီမှာကျွန်တော်ပြောမယ်ဒီ data sensor ကြီး CSO တွေကအချိန်ယူဖို့အတွက်ပွားလို့မရဘူးဖြစ်နေလို့ဟုတ်ပါ
ဟုတ်ကဲ
့ဆိုင်စစ်တပ်တွေလူစုကြီးချတာပဲတွေ့ကြမှုလို့
ထိုင်းဘက်ကတော့ယာယီဒုက္ခသည်စခန်းမှာအသက်ကြီးရွယ်ဦးတွေကလေးငယ်တွေဖြားနာသူတွေကိုသာလက်ခံပေးထားပြီးကျန်တဲ့သူတွေကိုတော့နေရက်ကိုပြန်ပို့ပေးနေပါတယ်စစ်တပ်ကလေကြောင်းကနေပြန်ဝဲချိန်ချောက်မှုတွေရှိနေတာကြောင့်ဒုက္ခသည်အများစုကတော့နေရက်ပြန်ပို့အတွက်စိုးရိမ်နေတယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့တွေကတော့ပြောဆိုနေကြပါတယ်ရှင်
မအေးအေးပါပါရှင်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်ပြည်တွင်သတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့သတင်းတဲကသုတအပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာတစ်ဆက်တည်းတင်ပြပေးဖို့ရှိပြီးအခုရေဆုံးတော့မြန်မာရေဆွေးနွေးခန်းကိုတင်ပြပေးလိုပါတယ်မ မြန်မာနိုင်ငံမှာဆီယနာတိမ်မှုအဆုံးသက်ရေးဂျပန်ဆိုရဘက်ကတိုက်တွန်းလှုံ့ဆော်လာအောင်ကြိုးစားမယ်လို့ဂျပန်နိုင်ငံမှာကြော်ကြားတဲ့ fashion designer ရှီဖူယာဆာနီကပြောပါတယ်ဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအာဘေသာမကလူစီများထင်ရှားသူတွေအတွက်ပွဲတဲ့ဝတ်စုံတွေဖန်တီးပေးရလောက်အောင်ကြော်ကြားတဲ့ fashion designer ရှီဖူယာဆာနီကသူ့ရဲ့ကြော်ကြားမှုကိုအသုံးပြုပြီးမြန်မာပြည်သူတွေအရေးကိုဆောင်ရွက်နေတာပါအခုနောက်ဆုံးဘလို့အရေးကိစ္စတွေဆောင်ရွက်နေတယ်လဲဆိုတာမဆုမြတ်မွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ကိုစားကြီးမင်္ဂလာပါရှင်အာ VOA မြန်မာပိုင်းစီစဉ်ရနေကြိုဆိုပါရရှင
်မင်္ဂလာပါအမစီစဉ်ပါတယ
်ဟုတ်ကိုစားနီကဒီဂျပန်နိုင်ငံမှာရှီဘူယာဇာနီဆိုပြီးတော့မှအာအောင်မြင်ကြောကြားနေတဲ့ fashion designer တယောက်ဖြစ်တယ်ပေါ့လေ။နောက်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လေကိုယ့်ရဲ့ဒီကြောကြားမှုကိုအသုံးပြုပြီးတော့မှတက်နိုင်တဲ့ဘက်ကနေလှုပ်ပေးနေတဲ့သူပါ။ဆိုမကြခင်တုန်းကပဲကိုဇာနီကဒီ Lucky Foundation ဆိုရဲပရာဟိတာအဖွဲ့ကိုဖွဲ့ပြီးတော့မှဒီမြန်မာနိုင်ငံမှာပေါ့နော်ခက်ခဲခက်ခဲရုန်းကန်နေရတဲ့သူတွေအတွက်အကူအညီပေးမယ်လို့ပြောပါတယ်။ဆိုတော့အရင်ဆုံးအဲ့ဒီ Lucky Foundation အကြောင်းနဲ့ဘယ်လိုအကူအညီပေးဖို့အစီအစဉ်တွေလုပ်ထားလဲဆိုတာအရင်သိပါစေရှင
်။ပြောမယ်ဆိုရင်အခုမြန်မာပြည်သူတွေအားလုံးပေါ့အားလုံးကအခက်ခဲရောက်နေတယ်အဲတကယ်ဘဝဆင်းရဲတဲ့အဲတမိုင်းတွေကိုအားလုံးကဝင်လာတာပေါ့နော်ဒီပြည်ပထဲမှာအဲရှိတဲ့လူရောအဲဒီပြည်တွင်းမှာရှိတဲ့မြန်မာလူမျိုးတွေရောအကုန်လုံးခံစားရတယ်အဲ့ဒါဆိုတော့ကျွန်တော်အနေနဲ့ကျွန်တော်တက်နိုင်သလောက်အဲနောက်ပြီးတော့ကျွန်တော်ရဲ့ဒီဂျပန်နိုင်ငံမှာရှိတဲ့အဲတငယ်ချင်းနဲ့နောက်ပြီးတော့ဒီလုပ်ငန်းရှင်တွေနဲ့ပေါင်းပြီးအဲဖောင်ဒေးရှင်းတခုကိုထောင်မယ်ဆိုပြီးတော့ဆုံးဖြတ်လိုက်တာပါအပြောမယ့်ဆိုရင်ကျွန်တော်ကဒီ UNHCR နဲ့ public relation ဟိ
ုကိုယ်စလဲ
โอเคကိုကိုစလဲတယောက်လည်းဖြစ်တယ်နောက်ပြီးတော့ဒီ Japan Foundation ပေါ့เนาะ Japan Foundation Project Advisor မြန်မာနိုင်ငံ Project Advisor လည်းဖြစ်ခဲ့တဲ့အတွက်ကြောင့်ဒီ10နှစ်15နှစ်အတွင်းထဲမှာတော့ကျွန်တော်အနေနဲ့ဒီ fashion industry နဲ့ဒီ UNHCR နဲ့ကမ္ဘာ့ကုလသမဂ္ဂနဲ့ charity လုပ်ကြလို့ပါတို့ကတော့အချင်းကဟိုဘယ်လိုခေါ်မလဲ experience ရှိပြီးသားပေါ့နော်အဲဒါပေမဲ့တရရပေါ့ကျွန်တော်လက်နဲ့အဲကျွန်တော်အဲရဲ့အင်အားနဲ့ကျွန်တော်ရဲ့ network နဲ့အဲမြန်မာပြည်သူဒါမြန်မာပြည်သူပြည်သားကိုအဲထောက်ပံ့ခြင်းနဲ့အဲပံ့ပိုးခြင်းနဲ့ဆိုရစိတ်ထားရရှိခဲ့ပါတယ်ဒါမှမဟုတ်ကျွန်တော်အနေနဲ့အဲကျွန်တော်လည်းအသက်ကငယ်သေးတယ်အချိန်ကမရောက်သေးဘူးအဲ့လိုမျိုးပဲတတ်မှတ်ထားတယ်ဒါမှမဟုတ်ဒီတစ်ခေါက်ကဒီလိုမျိုးစကားလှလှလေးပြောပဲအချိန်လည်းမဟုတ်ဘူးတကယ်ဒီနေ့ကိုဘလို့ရှင်အောင်အသက်ကိုခိုင်အောင်လှုပ်သွားမလဲဆိုတဲ့အဲစဉ်းစားရမယ်လူတွေကအများကြီးထွက်လာတယ်အဲဒါဒီဘယ်လိုခေါ်မလဲနေဆက်တော့အဲဒီတိုးယွာတဲ့ကအဲပြည်သူပြည်သားတွေလည်းမဟုတ်တော့ဘူးတကယ်မျိုးကြီးပေါ့နော်တို့ဟိုဟာရန်ကုန်မျိုးတစ်ခုကိုကြည့်ရင်လည်းတကယ်လုံးဝစဉ်းစားလို့မရနိုင်တဲ့အဲဘဝစိုးကိုရောက်လာတယ်အဲ့ဒါတော့မသိခံနိုင်တဲ့ဒီမြန်မာဘက်ကပေါ့နော်အဲ့လိုမျိုးအဲစစ်တပ်အာဏာရှင်လူတွေကရှိတယ်ဆိုတာလေကျွန်တော်အနေနဲ့လုံးဝကျွန်တော်တို့အနေနဲ့ပေါ့နော်လုံးဝစဉ်းစားလို့မရခဲ့တဲ့အတိတ်နမိတ်တွေပါအဲ့ဒါကြောင့်မို့ကျွန်တော်တို့အဲဒီပကချန်ရှိနိုင်တဲ့အဲ network ကိုတုံးပြီးတော့အဲပြည်တွင်းကလူတွေကိုအဲဖြစ်နိုင်တဲ့လောက်အဲအားပေးခြင်းနဲ့အဲကူညီခြင်းနဲ့ဆိုတဲ့စိတ်ထားတစ်ခုပါပဲ
ဟိုကိုဇာနီပြောသလိုပေါ့နော်အခုလက်ရှိဒီမြန်မာနိုင်ငံမှာဆေးရနာတိမ့်မှုတဲ့ပတ်သက်ပြီးတော့ကိုဇာနီတို့လိုဒီနိုင်ငံဆောင်မှာရောက်နေကြတဲ့လူငယ်တွေကတော်တော်လေးဆေးဝေးကြစားရှိကြတာတွေ့ရတယ်တခုခုကူညီပေးခြင်းစိတ်ရှိတာတွေ့ကြတယ်ဆိုတော့ကိုဇာနီအနေနဲ့ရောဒီမြန်မာနိုင်ငံထဲမှာဒီကိစ္စရည်နဲ့ပတ်သက်ပြီးတော့ပေါ့နော်ဘလောက်ထိသားတွေကိုပို့ပြီးကိုကနားလည်အောင်သိစီအောင်လို့လေ့လာနေလဲအသိအောင်လုပ်နေလဲဆိုတာကိုပြောပြပါလားရှင
်ဟုတ်ကဲ့ကျွန်တော်ကတော့နော်အမတို့ VOA ကအဲထွန်းနဲ့ news now အလားဖေး now BBC အခုဆိုရင်တော့အဲ့လောက်ပဲပေါ့နော်ကျွန်တော်ရဲ့ဒီတငယ်ချင်း journalist တွေလည်းအကုန်လုံးဖန်ခံရတယ်တကယ်ဉာဏ်ရှိပညာရှိနောက်ပြီးတော့ဒီနိုင်ငံတော်ချစ်တဲ့အဲစိတ်ထားရှိတဲ့လူတွေကဒီလိုမျိုးအကြမ်းဖက်ခံရတယ်နှိပ်စက်ခံရတယ်အဲ့လိုမျိုးဖြစ်ပျက်တွေကိုကြည့်တဲ့အခါကျရင်ကျွန်တော်အနေနဲ့ဘလို့မှနေလို့မရဘူးအဲဒါကတော့ကျွန်တော်တယောက်တည်းမဟုတ်ပါဘူးเนาะကျွန်တော်တငယ်ချင်းကိုအဲကယ်ရှင်တယ်ကျွန်တော်အဲစုမျိုးသားချင်းကိုအဲနောက်ကျွန်တော်လေးစားတယ်ဒီပညာရှင်တွေပေါ့เนาะလူငယ်တွေကိုကျွန်တော်အနေနဲ့အဲစူးစမ်းပြီးဒီသတင်းကိုအဲပြပောက်လွှင့်ခြင်းနဲ့နောက်ဒီဂျပန်နိုင်ငံလူငယ်တွေန Now we don't know the local maybe fashion industry, Ludeole, now entertainment industry, but no, now we don't the TV, television, news, Yamabia Yare local, the cell phone, Yaitara, now the video.
ဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီဒီ
ုဖြစ်ပျက်တယ်ဖြစ်နေတယ်လဲဘလို့ဒုက္ခရောက်နေတယ်လဲဂျပန်နိုင်ငံအနေနဲ့ဘလို့တင့်တော်တဲ့နီးနဲ့ကူညီပေးနိုင်မလဲအဲ့ဒါကိုကျွန်တော်အနေနဲ့ပြန်ဆုံးဆွေးနွေးလို့ရအောင်ဒီလိုမျိုးဆွေးနွေးလို့ရတဲ့လိုင်းရရှိနေတယ်ကျွန်တော်မှာအဲ့လိုမျိုးနီးရလည်းရှိနေတဲ့အတွက်ကြောင့်အဲ့ဒါကိုကျွန်တော်အနေနဲ့အသုံးချတယ်နောက်ပြီးတော့ဒီဥမာဝင်းခိုင်တန်းနဲ့ဒီအိုက်ဆာဝါဥက္ကဋ္ဌဆိုတာလဲ2016နှစ်တုန်းကလဲတွေ့ထားတယ်အတူတူနေပြီးတော့မှညတမင်စားပွဲပေါ့နော်အဲ့ဒီတော့ဆိုရင်လဲကျွန်တော်ကကျွန်တော်လဲအဲ့ဒီမှာပါခဲ့ပါတယ်နော်ကျွန်တော်ဟိုအမှသိတဲ့အတိုင်းပါပဲဒီဂျပန်တော်ဝင်မင်းသမီး Mrs. Mikasa ကိုတော်ဆန်းစုကြည်ကိုမိတ်ဆက်ခဲ့တယ်နောက်ပြီးတော့ဒီဂျပန်တော်ဝင်ဘရင်မျိုးနယ်တွေမှာလည်းပထမဆုံးခရီးကိုကျွန်တော်လဲတီထောင်အောင်မြင်အောင်ဖန်တီးခဲ့တယ်ပေါ့နော်ဒီနှစ်နိုင်ငံရဲ့ diplomacy နှစ်နိုင်ငံဆက်ဆံရေးအနေနဲ့မှာကျွန်တော်ကလှုပ်ရှားလာခဲ့တာများနေပြီအဲ့ဒါပြောလိုက်ရင်တော့ဒီနေ့အထိပဲကျွန်တော်ကဆက်ပြီးတော့ကျွန်တော်ရဲ့တာဝန်ကိုကျွန်တော်ချေအောင်ဖန်တီးသွားတာပါကျွန်တော်ကနိုင်ငံရေးသမားလည်းမဟုတ်ဘူးဘယ်လိုခေါ်မလဲကျွန်တော်ကဒီလူမှုရေးအကြောင်းနောက်ပြီးတော့ဒီနှစ်နိုင်ငံရဲ့ဘာသာရေးဆက်ဆံမှုဒီဘာသာရေးထွန်းကားမှုနောက်ဒီချစ်ချည်ရေးအောင်မြင်မှုအတွက်ကျွန်တော်မှာတာဝန်ရှိတယ်လို့လည်းယုံကြည်နေတယ်အဲ့ဒါကြောင့်မလို့လေဒီလိုမျိုးရေဆက်လေးတွေပေါ့နော်ဒီလိုမျိုးတာဝန်လေးတွေကလည်းတဘာဝအရာကျွန်တော်ရှိကိုရောက်ရှိလာခဲ့လို့လေကျွန်တော်ယုံကြည်နေပါတယ်ဒါပါပဲ
ဆိုကိုဇာနီကဆော့ဆော့ကလည်းပြောတယ်အမြဲလည်းပြောပါတယ်နိုင်ငံရေးလုံးနေတာမဟုတ်ဘူးလူမှုရေးလုံးနေတာလို့ပြောပါတယ်ဆိုဒီဒါပေမဲ့မြန်မာနိုင်ငံမှာ Nagis ဒီမုန်တိုင်းတန်ခံရတော့ရောနောက်တစ်ခါဒီရွှေဝါရံပေါ့နော်တန်ကားလှူရှားမှုတွေဖြစ်တော့ရောဒီမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဂျပန်ကပြည်သူတွေဒီကိုအတိုင်းဝိုင်းမှာပေါ့နော်ပို့ပြီးတော့သိအောင်နားလည်သဘောပေါက်အောင်လို့ကိုဇာနီလုပ်ခဲ့တာတွေအများကြီးရှိပါတယ်ဆိုတော့အခုဒီမြန်မာနိုင်ငံကစစ်အာဏာသိမ်းမှုနဲ့ပတ်သက်လို့ရောနောက်ထပ်ဘာတွေလှုပ်သွားဖို့အစီအစဉ်တွေရှိပါလဲရှင့်
ဟုတ်ကဲ့ပြောမယ်ဆိုရင်ကျွန်တော်အနေနဲ့စဉ်းစားနေတာဒီnews အနေနဲ့လည်းမဟုတ်ဘူးမြန်မာတဲ့အခုအဖြစ်အပျက်ကိုပေါ့နော်ဂျပန်နိုင်ငံကလူအများတယောက်ထက်များအောင်ပိုသိအောင်ဘယ်လိုလုပ်တင်လဲဆိုတော့ကျွန်တော်ရဲ့ဒီ fashion industry ကိုအသုံးချပြီးဂျပန်နိုင်ငံမှာရှိတဲ့ဒီဟိုနန်တိုမြို့လို့ခေါ်မှာဒီဂင်ဇာပေါ့နော်တိုကျိုမှာရှိတဲ့ဂင်ဇာမြို့မှာကျွန်တော်ကုန်တိုက်တစ်ခုမှာပေါ့နော်ဒီမြန်မာ exhibition ကိုဓာတ်ပုံ exhibition ကိုလုပ်ဖို့စဉ်းစားနေပါလေဒါကတော့ဘလို့ဓာတ်ပုံအစီအစဉ်တွေဖြစ်လာမလဲဆိုတော့ကျွန်တော်အနေနဲ့အခုဒီ program ဆွဲနေတဲ့အချိန်ဖြစ်နေတဲ့အတွက်ကြောင့်ဘလို့အစီအစဉ်လဲဆိုတော့အခုကတော့ပြောလို့မရသေးပါဘူးဖြစ်နိုင်မယ်ဆိုရင်တော့ကျွန်တော်ကတော့အခုမြန်မာနိုင်ငံရဲ့အဖြစ်အပျက်ကိုလည်းပြသခြင်းနဲ့ဒါပေမဲ့တော့ကျွန်တော်ပြသခြင်းတာကဒီပြည်သူတွေကယုံကြည်ခဲ့တဲ့အစိုးရရဲ့အောက်ထဲမှာပေါ့နော်အစိုးရရဲ့အုပ်ချုပ်မှုထဲမှာမြန်မာပြည်သူပြည်သားတွေကပျော်ရွှင်စိတ်တက်ကြွလှုပ်ရှားခဲ့တဲ့ဒီငားငယ်ကို focus လုပ်ပြီးကျွန်တော် photo exhibition လုပ်ခြင်းနဲ့ဆိုတဲ့စိတ်ထားကတော့ရှိပါတယ်ကျွန်တော်
ဟုတ်အဓိကပြောချင်တာတော့အရင်တော့လူတွေကဘလောက်ပြောပြောရှင်းရှင်းလွတ်လွတ်လပ်လပ်တည်ခဲ့တယ်အခုစေုပ်ချုပ်မှုအောက်မှာဘလောက်လူတွေကစိတ်ဒုက္ခတွေရောက်ပြီးတော့ခက်ခက်ခက်ခက်ဖြတ်တန်းနေတယ်ဆိုတော့မိမောင်းထိုးပြခြင်းတဲ့သဘောပေါ့
ဟုတ်ကဲ့ပြောတဲ့အတိုင်းပါပဲပြောမယ်ဆိုရင်ဒီအခုမြန်မာနိုင်ငံရဲ့ဒီရရဆက်ဆက်လူဟိုရဲ့အခွင့်အရေးကိုဖျက်ဆီးတယ်လူဟို နှိပ်စက်တက်ဖြတ်နေတဲ့အဖြစ်ပြက်တယ်ဆိုတာပေါ့နော်အဲ့ဒါကိုကျွန်တော်အနေနဲ့ဒီ direct ဂျပန်ပြည်သူတွေကိုပြလိုက်တဲ့အခါကျရင်အမတန်တော်မှလန့်ကြောက်ပြီးနော်အဲဒီမြန်မာနိုင်ငံရဲ့ news ကနေပြီးစိတ်ဝင်စားဖို့မရှိသွားမှာကိုကျွန်တော်အနေနဲ့လည်းအမတန်တော်မှစိုးရိမ်တယ်အဲအဲ့လိုမျိုးလည်းမဖြစ်အောင်ပေါ့နော်မြန်မာနိုင်ငံကိုစိတ်ဝင်စားတဲ့လူကိုလည်းပို့ပြီးတော့စိတ်ဝင်စားလာအောင်အခုရဲ့မြန်မာပြည်အဖြစ်ပြက်ကိုနောက်ပြီးတော့ဒီဂျပန်အစိုးရဂျပန်နိုင်ငံကနေပြီးမြန်မာနိုင်ငံကိုအဲဆက်ပြီးဘလို့လှုပ်တင်တယ်လဲဆိုတာကိုဂျပန်ပြည်သူကနေပြီးထောက်ခံအောင်ဂျပန်ပြည်သူကနေပြီးတော့လမ်းညွန်ပေးနိုင်အောင်ပေါ့နော်ဒီမိုကရေစီနိုင်ငံအစ်စ်ဖြစ်တဲ့အတွက်ကြောင့်အဲ့ဒီနည်းကိုဖန်တီးဖို့ exhibition photo exhibition ကိုကျွန်တော်အနေနဲ့ဖန်တီးတင်တဲ့ဖန်တီးမတာဝန်ရှိတယ်ဆိုပြီးတော့ကျွန်တော်ကဆုံးဖြတ်လိုက်တာပါ
ဆိုတော့နောက်ဆုံးတစ်ခုကကြတော့ဟိုကိုစားနီးကဆောဆောပြောခဲ့သလိုပေါ့ဗောနော်ဂျပန်မှာအောင်မြင်ကြော်ကြတဲ့ fashion designer တယောက်ဖြစ်တဲ့အာဒီဂျပန်ဝန်ကြီးချုပ်ဟောင်းရှင်ဆိုအဘေးတို့လင်မယားဆိုရင်ကိုစားနီးဖန်တီးတဲ့အဝတ်အစားတွေကိုဒီပွဲတဲ့ဝတ်စုံတွေကိုတော့မှအဝတ်တဲ့အထိကြော်ကြတဲ့ designer တယောက်ပါကိုစားနီးရဲ့လက်ကိုင်အိတ်တွေကိုလည်းကြော်ကြသူတွေကင်ကြတယ်ပေါ့လေဆိုတော့အဲ့ဒီလောက်ကြော်ကြနေတဲ့သူကကိုနဲ့ဒီအဝေးကြီးမှာရှိနေတဲ့မြန်မာနိုင်ငံရဲ့ပြည်သူတွေရဲ့အရေးကိုပေါ့နော်စိတ်ထဲမှာထားပြီးတော့လှုပ်ပေးနေရတဲ့အကြောင်းကရောဘာကြောင့်ပါလဲရှင
်ကျွန်တော်ပြောမယ်ဆိုရင်ကျွန်တော်စိတ်နဲ့မြန်မာပြည်ကိုခွဲပြီးတော့ဂျပန်ပြည်ကိုနိုင်ငံသားကိုရောက်လာတာမဟုတ်ဘူးအဲ1988ခုနှစ်နောက်ပိုင်းကျွန်တော်အဖေမေကနေပြီးတော့ဒီဆုံးဖြတ်ပြီးနိုင်ငံသားကိုထွက်လာတာပါအခုထိကျွန်တော်ကတရက်မြန်မာနိုင်ငံကိုပြန်မဲ့စိတ်ထားရှိပါတယ်အဲတရက်ရက်ပေါ့နော်ကျွန်တော်ကတော့အခု36နှစ်အဲအနာဂတ်တရက်ရက်တော့ကျွန်တော်မြန်မာပြည်ကိုပြန်မဲ့မြန်မာပြည်မှာနေမဲ့အလုံးမစိတ်ထားအခုတည်းရှိပါတယ်အဲကျွန်တော်ကဂျပန်လူမျိုးလည်းအခုကဖြစ်သွားပြီပေါ့နော်အဲဒါကမြန်မာပြည်ကိုမချစ်လို့လည်းမဟုတ်ဘူးမြန်မာပြည်သူဆိုတဲ့ဒီကျွန်တော်ရဲ့အဲစိတ်ထားပျောက်သွားတာလည်းမဟုတ်ဘူးမြန်မာနိုင်ငံမှာလူခွင့်ရင်မရှိလို့မြန်မာလူမျိုးကမြန်မာလူမျိုးအတိုင်းပဲဆက်ပြီးနေထိုင်သွားရင်လူအခွင့်ရေဆက်မရှိနိုင်ဘူးအဲ့လိုမျိုးဆုံးဖြတ်လိုက်လို့ပါအဲ့ဒါကြောင့်မလို့ကျွန်တော်အနေနဲ့မြန်မာလူမျိုးတယောက်အနေနဲ့ရရှိတဲ့နဲ့အခွင့်ရေရရှိတဲ့နဲ့ chance ကိုရအောင်ကျွန်တော်ဒီလိုမျိုးဆုံးဖြတ်လိုက်တာပါအဲ့ဒါကြောင့်မလို့ကျွန်တော်ကတရက်ရက်မြန်မာနိုင်ငံကိုပြန်မမယ်ကျွန်တော်ကတရက်ရက်ကိုယ့်ရဲ့မွေးတဲ့နေရာမှာပဲကျွန်တော်ဆက်ပြီးနေထိုင်သွားမယ်ဆိုတော့ဆုံးဖြတ်ထားခဲ့ပါတယ်အတားအကြောင်းမလို့ဒီလိုမျိုးကျွန်တော်ကလဲမြန်မာပြည်သူပြည်သားတွေနဲ့မြန်မာတငယ်ချင်းတွေနဲ့အတူတူပေါ့နော်အဲဒီလှုပ်ရှားမှုကိုအတူတူပေါင်းလုံနေတယ်လို့ပြောလို့ရပါတယ်ဟုတ်ကဲ့
ဟုတ်ကိုဇာနေကျေးဇူးအများကြီးတင်ပါရှင်အခုလိုအချိန်ပေးပြီးတော့ဖြေတဲ့အတွက်ကျေးဇူးတင်ပါ
ပါဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်စီစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ပုတ်ကလစ်ကဘန်တွေဆက်ပြီးရက်တီနိုင်ပါအောင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်။
2017 February 10ရက်ဆီယနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာကြက်ငွေတန်ဖိုးအလင်းမြန်ကျဆင်းနေပြီးကုန်စည်နှုန်းတွေလည်းတက်လာနေပါတယ်။အဲ့လိုခြေနေမျိုးမှာထူးဆန်းနေတာတခုကတံမိုးကြီးကုန်ပစ္စည်းတစ်မျိုးထူးထူးခြားခြားအယောင်းသွက်နေတာတွေ့မြင်ကြရပါတယ်။အဲ့ဒါကတော့မိခင်တစ်တာပါ။ပြည်သူတွေဟာသူတို့ပိုင်ငွေတွေကိုနေအိမ်မှာပဲစိမ်းထားဖို့မိခင်တစ်တာတွေဝယ်ယူလာကြလို့ဖြစ်ပါတယ်။အရင်တုန်းကတော့လကစားအစကုန်တယ်တွေအလဲတထေးကြီးတွေအဆုံသူတို့ပိုင်ငွေတွေကိုဗန်တွေမှာအနှံပြီးငွေနည်းနည်းလိုတဲ့အခါ ADS ဆက်တွေမှာထုတ်ငွေမများလိုတဲ့အခါဘဏ်တွေမှာသွားထုတ်ဈေးဝယ်နဲ့ငွေကြေးလွှဲပြောင်းလိုတဲ့အခါမိုဘိုင်းဘန်ကင်းတွေအသုံးပြုပြီးအဆင်ပြေနေခဲ့ကြတာပါအခုနောက်ပိုင်းအဲ့ဒါတွေပြောင်းလဲသွားခဲ့ပါပြီရန်ကုန်အပါအဝင်မြန်မာနိုင်ငံတဝှမ်းဘဏ်တွေမှာငွေအပ်ထားသူတွေရဲ့နေ့စဉ်လုပ်ငန်းဆောင်တာတွေထဲမှာ ADS ဆက်ထဲကငွေထုတ်ဖို့တန်းစီတာနဲ့ဘဏ်စာအုပ်နဲ့ငွေထုတ်ခွင့်ရဖို့ဘဏ်ထဲဝင်ခွင့်ရမယ့်တိုကင်တန်းစီရတဲ့အလုပ်တွေပါဝင်လာပါတယ်ဘဏ်တွေအပေါ်ပြည်သူတွေဘာကြောက်တလောက်ယုံကြည်မှုကြဆင်းသွားရတာလဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါလေ
မြန်မာနိုင်ငံမှာစစ်ကောင်စီတာဝန်ယူပြီးတဲ့နောက်ပိုင်းအစိုးရဝန်ထမ်းတွေ CDM လောက်ကြတဲ့ဤသူအစိုးရဘဏ်ကဝန်ထမ်းတချို့ရောပုဂ္ဂလိကဘဏ်ကဝန်ထမ်းတွေကပါ CDM လောက်ကြပါတယ် CDM လောက်တဲ့အတွက်ပုဂ္ဂလိကဘဏ်တွေပိတ်ထားရပေမဲ့အဲ့ဒီအချိန်ကငွေရေးကြေးရေးဆိုင်ရာပြဿနာတိမ်မတက်ခဲ့ပါဘူးပြည်သူတွေဟာငွေပေးချေမှုလုပ်ငန်းတွေအယောင်းဝယ်ကိစ္စအတွက်ငွေအလွှဲပြောင်းလုပ်ငန်းတွေကို Mobile Banking အသုံးပြုပြီးကြဲကြဲပြန့်ပြန့်လုပ်နိုင်ကြပါတယ်ငွေသားစကူလိုအပ်ရင်လဲနီးဆက်ရာ ATM ဆက်တွေမှာလွယ်လွယ်ကူကူထုတ်ယူလို့ရခဲ့ကြတာပါ။နှစ်ကိုဗဟိုဘဏ်သတ်မှတ်ချက်အရဘဏ်ကတ်ခုကိုတစ်နှစ်ကျပ်10သိန်းထုတ်ယူနိုင်တယ်လို့ဘဏ်ချင်းမတူပေမဲ့မြန်မာ Payment Union MPU အဖွဲ့ဝင်မြည်သည့်ဘဏ်တွေရဲ့ ATM ဆက်တွေမှာမဆိုဝန်ဆောင်ကပေးပြီးလွယ်လွယ်ကူကူထုတ်ယူနိုင်ခဲ့ကြပါတယ်။ဒါဟာဘဏ်ကတ်ခုကိုတပတ်ကျပ်30ထုတ်ယူနိုင်တဲ့သဘောဖြစ်ပြီးဘဏ်တွေကလည်း ATM ဆက်တွေမှာပုံမှန်ငွေဖြည့်တင်းမှုတွေလုပ်ပေးခဲ့တာကြောင့်ငွေထုတ်ချင်သူတွေတန်းစီရတဲ့အခြေအနေမျိုးမတွေ့မြင်ခဲ့ရပါဘူး။ဒါကြောင့်ပြည်သူတွေဟာဗဟိုဘဏ်ရဲ့ပိုးပြီးတင်းကျပ်တဲ့စည်းကမ်းတွေတစ်ခုပြီးတစ်ခုထုတ်ပြန်မှုမလုပ်သေးခြင်းအထိဘဏ်နဲ့ငွေကြေးဆိုင်ရာကိစ္စအဆင်ပြေနေခဲ့ကြတာပါ။ပြဿနာကစစ်ကောင်စီကနေ Mobile Data စနစ် Wi-Fi စနစ်broadband စနစ်စတဲ့အင်တာနက်ဝန်ဆောင်မှု၃မျိုးကိုဖျက်တောက်ခြင်းကအစပါတယ်။တန်း10နဲ့ချီတဲ့ပြည်သူတွေဟာအင်တာနက်ဝန်ဆောင်မှုမရတော့တဲ့အတွက် mobile banking တွေအသုံးပြုလို့မရတော့ပါဘူး။ဒါကြောင့်တစ်နှစ်တစ်နှစ်ကျပ်ဘီလီယံပေါင်းများစွာတန်ဖိုးရှိမဲ့ငွေချေးလွှဲပြောင်းမှုတွေကိုကျပ်ငွေစက်ကူအသုံးပြုပြီးပေးချေရတော့မယ့်အနေအထားရောက်လာစေပါတယ်။အဲ့ဒီချိန်ကစ ATM ဆက်တွေမှာငွေထုတ်ယူဖို့စကြိုးစားတော့တာပါပဲ။ဒါပေမဲ့အခြားတစ်ဖက်မှာတော့စစ်တပ်ပိုင်းမြောက်ရီဘက်မှာပြည်သူအများစုသူတို့အငွေတွေထုတ်ယူဖို့စ조사မှုတွေရှိခဲ့တာကြောင့်အဲ့ဒါကိုထိန်းချုပ်ဖို့ဗဟိုဘဏ်ကနေငွေကြေးထုတ်ယူနိုင်မဲ့စည်းကမ်းသစ်ချမှတ်ပြီးတင်းကျပ်လိုက်တာနဲ့ကြုံကြရပါတော့တယ်
။မလာတရဲ့နေဆွေနဲ့ထုတ်တဲ့ဗဟိုဘဏ်ရဲ့ထုတ်ပြန်ချက်ထဲမှာ ATM ဆက်တွေကနေငွေသားထုတ်ယူမှုကိုတရက်ကျပ်၅သိန်းဘန်စာအုပ်နဲ့ဘန်ဒီမှာထုတ်ယူခွင့်ကိုတပတ်စာအတွက်လူပုဂ္ဂိုလ်ကျပ်သိန်း20ကုမ္ပဏီကျပ်သိန်း200ဆိုပြီးရှော့ချသတ်မှတ်ခဲ့တဲ့အပြင်ဘန်ကတ်တွေကိုလည်းမတူတဲ့ဘန်တွေရဲ့ ADN set တွေကနေထုတ်ယူခွင့်ကိုပါကန့်သတ်လိုက်ပါတယ်။တကယ်တကယ်လက်တွေ့မှာတော့ဘန်အတော်များများဟာဗဟိုဘဏ်သတ်မှတ်ချက်ထက်ရော့နေထုတ်ပေးကြတာမျိုးလုပ်ကြပါတယ်။ဥပမာအားဖြင့်ကမ္ဘောဇာဘဏ်ဟာ ADN ကနေထုတ်ခွင့်တရက်ကျပ်2သိန်းဘန်စာအုပ်တပတ်စာကျပ်10သိန်းပဲထုတ်ပေးသလိုအရာဝတီဘဏ် AGD ဘဏ်တွေဆိုရင် ADN set တွေကနေတရက်ကျပ်3သိန်းခွဲပဲထုတ်ပေးတော့တာတွေ့ရပါတယ်။ဒါအပြင်ဘဏ်တွေကနေ ADN set ထဲမှာငွေသားဖြစ်တင်တာကိုအကန့်အသတ်လုပ်လိုက်တာဘဏ်မှာငွေလာထုတ်မဲ့လူတွေကိုတစ်နေ့ဗနေ့ရောက်ပဲဆိုပြီးကန့်သတ်လိုက်တဲ့အတွက်လူများစုကြီးဟာကိုယ့်ငွေကိုလွယ်လွယ်ကူကူပြန်ထုတ်လို့မရဆိုတဲ့အခြေအနေစိုက်သွားစေခဲ့ပါတယ်။
ဗဟိုဘဏ်ရဲ့ကန့်သတ်ချက်တွေထဲမှာနိုင်ငံခြားဝင်ငွေရှိပြီးနိုင်ငံခြားငွေအကောင့်ရှိသူတွေလည်းပါဝင်ပါတယ်။အဲ့ဒီလူတွေအနေနဲ့သူတို့စည်းရင်းတဲ့ကနိုင်ငံခြားငွေတွေကိုနိုင်ငံခြားငွေအတိုင်းလွှဲပြောင်းခွင့်မရှိတော့သလိုထုတ်ယူခွင့်ကိုလည်းလုံးဝပိတ်ပင်လိုက်ပါတယ်။ငွေထုတ်ယူခြင်းနဲ့ဆိုရင်မြန်မာကျပ်ငွေနဲ့တန်ဖိုးတင်ပြီးဗဟိုဘဏ်သတ်မှတ်ချက်ပမာဏအတိုင်းအခြားဘဏ်အကောင့်ပိုင်ရှင်တွေနီးတူပဲ ATM နဲ့ဘဏ်တွေမှာထုတ်ယူရပါတော့တယ်။ဒါရီမကဗဟိုဘဏ်ဟာ INGO တွေနဲ့ NGO တွေစီနိုင်ငံခြားကနေလွှဲပြောင်းပေးပို့လာတဲ့ငါးနှစ်စာငွေစည်းရင်းအသေးစိတ်ပြုစုပေးပို့ဖို့တောင်းခံခဲ့တာနိုင်ငံခြားကနေပေးပို့လာတဲ့ပြည်တွင်းလစာငွေနဲ့အသုံးစရိတ်ငွေစည်းမှန်သမျှကို withhold လို့ခိတရက်ဆိုင်ထားစေတာဘဏ်အသီးသီးမှာတော့ပိတ်တတာ safe box ထားရှိသူတွေရဲ့နာမည်စည်းရင်းတွေပေးပို့ဖို့တောင်းခံတာစတာတွေဇက်တိုက်လုပ်ခဲ့ပါတယ်။အဲ့ဒီလိုအခြေအနေအကြောင်းအကျောင်းတွေကြောင့်ဘဏ်တွေပေါ်ပြည်သူတွေယုံကြည်မှုကျဆင်းပြီးငွေကြေးထုတ်ယူမှုတွေနိုင်ငံအနှံ့အပြားမှာပေါ်ပေါက်လာတာဖြစ်ပါတယ်။ဒါကိုဖြေလျှော့ဖို့စစ်ကောင်စီဘက်ကစ조사ပါသေးတယ်။အဲ့ဒါကတော့ mobile banking လုပ်နိုင်အောင်mobile data ဝန်ဆောင်မှုကိုအကန့်အသတ်နဲ့ပြန်ဖွင့်ပေးလိုက်တာပါဒါပေမဲ့အဲ့ဒါဟာနောက်ကျသွားခဲ့ပါပြီတကယ်ဈေးကွက်ထဲမှာဘဏ်တွေမှာပိတ်မိနေတဲ့ငွေစည်းတွေကိုပြည်သူတွေကအယုံကြည်မရှိတော့ဘဲငွေသားစကူနဲ့သာအယောင်းဝယ်အပေးယူလုပ်နေကြပြီဖြစ်တာကြောင့်ငွေထုတ်ယူလို့သူအရေးအတွက်ရော့ကြမသွားဘဲ ADM ဆက်တွေနဲ့ဘဏ်တွေမှာတန်းစီသူတွေကိုနေ့စဉ်ဆက်ပြီးမြင်တွေ့နေရတာဖြစ်ပါတယ်အခုဆိုရင်ဗဟိုဘဏ်ဟာနောက်ထပ်ကုစားမှုအဖြစ်2021မေလ4ရက်နေ့ကစဘဏ်တွေမှာငွေလာအပ်သူတွေကိုအထူးငွေစည်းရင်းဖွင့်ပေးမယ်အဲ့ဒီငွေစည်းရင်းပိုင်ရှင်တွေအနေနဲ့ငွေပြန်ထုတ်ယူလို့ရင်အငွေပမာဏအတိုင်းအကန့်အသတ်မရှိပြန်ထုတ်ပေးမယ်လို့ကြေညာလာတာပါတကယ်လက်တွေ့အဲ့ဒီမန်လုံးဟာအရင်ဘတ်အငွေတုန်းကရခဲ့တဲ့ဝန်ဆောင်မှုမျိုးလောက်ကိုတော့ပ ပြန်ရမှာမဟုတ်တဲ့အတွက်သွားအပ်သူမရှိသလောက်ဖြစ်ပြီးငွေအပ်ကောင်တာတွေမှာလူတွေရှင်းနေတာကိုပဲမြင်တွေ့ကြရပါတော့တယ
်ဒီခြေအနေတွေဟာ2009ခုနှစ်ဝန်းကျင်အဲ့ဒီချိန်ကထိတ်တန့်ပန်ကြီး3ပန်ဖြစ်တဲ့အာရှသနပန်မေဖလာဝါပန်မြမအရှိတိုင်းပန်တွေကိုငွေကြေးခွာချမှုနဲ့အေးအေးယူဖျက်သိမ်းလိုက်ပြီးနောက်ပန်တဲ့ငွေအပ်ထားသူတွေကိုတနေ့လူပနေရောက်တယောက်ငွေပမာဏဘလောက်နှုန်းကန့်သတ်ပြီးပြန်ထုတ်ပေးခဲ့တာမျိုးနဲ့ဆင်တူနေပါတယ်ဒါရီဟာစစ်ကောင်စီရဲ့အာဏာတည်မြဲရေးဦးစားပေးတဲ့ညွှန်ကြားချက်တွေဗဟိုဘဏ်ရဲ့လွဲမှားတဲ့စီမံခန့်ခွဲမှုတွေကြောင့်ပေါ်ပေါက်လာရတာဖြစ်ပြီးပုဂ္ဂလိကဘဏ်တွေပြည်သူတွေရဲ့ယုံကြည်မှုပြန်ရနိုင်ပါဦးမလားဆက်ပြီးတော့လည်းရပ်တည်နိုင်ပါဦးမလားဆိုတာကတော့တန်တရားနဲ့စောင့်ကြည့်နေရပေအခြေအနေဆက်ရောက်နေကြောင်းပ
ါ The American The မြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်။အခုဆက်ပြီးတော့မေလ9ရက်နေ့မှာကြာရောက်တဲ့မိခင်များနေအတွက်ဂုဏ်ပြုအထူးအစီအစဉ်ဆက်ပြီးတင်ဆက်ပေးကြပါလိမ့်။ကျမအေးတန်နာကျော်ပါ။ကလေးတယောက်နဲ့ကောင်းကြီးရဲ့ကျန်ရစ်ခဲ့သေးကွယ်အေးချမ်းမှုတို့သွန်ချုံမဲmade of you a winds of with you nya a chain nya phet shi sat chak ka kale le dia ji bien ge bi me me ye kyan da mu ro si chyo le kha ti mu le ye show my brain and me yes I feel it I feel like them me again twin yale do see when I'm when yale ya shi me 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 yeah me me yeta nine me me yeah inside fuera မမေအခက်ခဲတွေကြုံနေတယ်မမေရဲ့ကနိုင်ပါပါ။တားပြန်လားစိတ်ချလက်ချစောင့်နေလားမမေပို့သားရဲ့မိတ္တာတွေနဲ့မမေသားအနိုင်ရစေရပါမယ်လို့အဝေးရောက်ချစ်သားလေးမှရေးလာပါတယ်။ဟုတ်ပါရဲ့မိခင်များနဲ့ရောက်လာရပါတယ်နော်။မေလာရဲ့ဒုတိယတနင်္လာနေ့မှာကြာရောက်တဲ့မိခင်များနဲ့ဒီနေ့တော့ချစ်တဲ့အမေနဲ့ခွဲခွာနေရတဲ့သားသမီးတွေချစ်တဲ့သားသမီးတွေကိုဆုံးရှုံးလိုက်ရလို့ရင်ခွဲခံစားရမယ့်မိခင်တွေလည်းအတော်များမယ်ထင်ပါတယ်။အင်းများတဲ့မိခင်မြစ်တာကိုတေးသချင်းလေးတွေနဲ့ကာရဝပြုရင်တခြင်းကစိတ်ချမ်းမြေ့ကြပါစေရှင်။ပျော်ရွှင်သောမိများဖြစ်ပါစေ။လူတိုင်းချစ်ကြတဲ့အမေဒေါအောင်ဆန်းစုကြည်ကျမ်းမာပါစေ။အမြန်ဆုံးလွတ်မြောက်နိုင်ပါစေ။အမေဒေါအောင်ဆန်းစုကြည်ထားခဲ့တဲ့နိုင်ငံပေါ်မြစ်တာတရားထောက်ရတည်မြဲနိုင်ပါစေ။အားကိုးရတဲ့ Viewy Premis New ဖြစ်ပါစေလို့ဆုတောင်းမြတ်တာပို့သပါရစေ။God bless မြန်မာတဲ့ထန်လို့လျင်ရေးလာပါလေ။နီလာဆိုတဲ့သောရရှင်ကတော့မင်္ဂလာပါ။အမေများနေတဲ့အမေစုကိုဂုဏ်ပြုခြင်းလို့တခြင်းလေးတောင်းဝင်ပြုပါ။ကော်နီတီဆိုထားတဲ့မမေရဲ့သားနိုင်တဲ့တခြင်းလေးတောင်းဆိုခွင့်ပြုပါလေ။ဘူးရင်ဇဝန်းထုတ်တီဆိုထားတဲ့ကောင်းငင်မမေတခြင်းဖြစ်ပါလေနော်။ဝေဖုံးသက် Isaac Lincoln နဲ့ဦးအေးချူမြင့်တို့ကလည်းဇဝန်းထုတ်ရဲ့ကောင်းငင်မမေတခြင်းတောင်းဆိုပါလေ။မမေကိုဗစ်ကြောင့်ဖျားနာနေတဲ့ကမ္ဘာကြီးနဲ့စိတ်မချမ်းမြေ့စရာနိုင်ငံရေးအခြေအနေတွေနဲ့တွေ့ကြုံရလို့ကိုယ်စိတ်နှလုံးထိခိုက်နေကြတဲ့ VOA ပရိသတ်တွေဒီနေ့တော့မေလ9ရက်နေ့ဒီကနေ့ကြာရောက်တဲ့မိခင်များနေအတွက်သချင်းလေးတွေအများကြီးတောင်းလာကြတဲ့စာတွေမှတ်ချက်တွေ comment တွေအောက်မှာရေးလာကြတာတွေအများကြီးလက်ခံရရှိပါရဲ့ရှင် အချိန်ကန့်သတ်ကြောင့်လူတိုင်းရဲ့နာမည်ကိုဖတ်ကြားမပေးနိုင်တာကိုလည်းအားလုံးနားလည်လိမ့်မယ်လို့မျှော်လင့်ပါတယ်နော်။မြင့်မော်ဆိုတဲ့သရရှင်ကတော့ကျွန်တော်မိမိနဲ့ကမ္ဘာလုံးကမိခင်တွေအတွက်ဒီတချင်တောင်းဆိုပါရစေဆိုပြီးတော့ထူအိမ်တင်ရဲ့နေကောင်းလားမိမိတချင်ကိုတောင်းပါတယ်ရှင်။ကိုတန်းထိုက်ကတော့အမေက3ရက်နေမှဘဝကူးပြောင်းသွားတယ်လေတဲ့။ဟုတ်ကဲ့အထူးစိတ်မကောင်းဖြစ်ရပါတယ်ရှင်။ကျွန်တော်တို့ကိုစိတ်ချပြီးတော့ထားသွားခဲ့ပါပြီ။အမေကိုစားအမေလိုချစ်ခင်လေးစားကြည်ညိုရပါတော့အမေတော်အောင်ဆန်းစုကြည်ကိုလွမ်းစွတ်တရားစိတ်ပူနေရတော့ကြောင့်အမေစုကိုရည်ရွယ်ပြီးတော့ကိုထူးအိမ်တင်ရဲ့မိမိနေကောင်းလားတခြင်းလေးတောင်းပါရစေအမေစုဘေးရန်ကင်းကွာကျန်းမာချမ်းသာစွာရှိပါစေတဲ့မိခင်တလောကမှဆုံးမသွားတဲ့ကိုတန်ထိုက်ဖြစ်ပါလေနေလင်းဦးဆိုတဲ့သွားရှင်ကတော့ထူးအိမ်တင်ရဲ့နေကောင်းလားမိမိဆိုတဲ့တခြင်းလေးလွှင့်ပေးပါကျွန်တော်တို့လိုမိဘနဲ့ဝေးပြီးတော့တခြားအတိုင်းပြည်မှာအလုံးလုံးနေတဲ့သူတွေအတွက်ရည်ရွယ်ပြီးတော့အခုလိုအစီအစဉ်လေးတွေလုပ်ပေးနေတဲ့ video ကိုလည်းအထူးကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါကိုနေလင်းဦးတောင်းဆိုလာပါတယ် Albert ခုကလည်းငငယ်တည်းကဆုံးပါသွားတဲ့အမေအတွက်တွေ့တဲ့နေကောင်းလာမိမိဆိုတဲ့တခြင်းလေးထုတ်လွှင့်ပေးစေချင်ပါတယ်တဲ့ Pure Gold ဆိုတဲ့သရရှင်ကလည်းဒီတခြင်းကိုပဲတောင်းတာပါနိုင်ငံမိခင်ကြီးအတွက်တောင်းဆိုပါရစေတဲ့ဝီလင်ချိုကတော့မွေးမေမေနဲ့အမေစုတွေတောင်းဆိုချင်ပါတယ်ရှင်လို့ဆိုလာပါတယ်။လင်ဒီယာဆေးကလည်းအရေးခင်ဖြစ်နေတဲ့အချိန်ကိုဗစ်ဖြစ်နေတဲ့အချိန်မှာအဝေးရောက်သားသမီးတွေကိုစားတောင်းဆိုပါရစေကျေးဇူးတင်ပါတယ် VOA ရေတဲ့။ကျော်နိုင်လင်းကတော့ဒီသချင်းလေးနဲ့မွေးမေခင်နဲ့နိုင်ငံမိခင်တွေတောင်းဆိုချင်ပါတယ်တဲ့။ရှင်ဗုဒ္ဓဝင်သားကတော့ကိုရဲ့အမေအတွက်ထူးအိမ်တင်ရဲ့နေကောင်းလားမိမိအမေစုတွေလည်းထုတ်လွှင့်ပေးပါတဲ့။အဝေးရောက်နေတဲ့ချစ်သမီးလေးကချစ်ရတဲ့မမေခိုင်းအတွက်ပါဆိုပြီးတော့လေတခြင်းတောင်းလာပါတယ်ရှင်။အားလုံးတောင်းဆိုနေကြတဲ့နေကောင်းလားမမေဆိုတဲ့တခြင်းလေးထုတ်လွှင့်ပေးကြပါလေနော်။တော်ရှင်ကတော့မေလာဒုတိယပတ်မေများနေ့အတွက်တခြင်းတောင်းချင်ပါတယ်တဲ့အမေများနေ့ရောက်တိုင်းတခြင်းလေးတောင်းဝင့်ရနေသည်လို့လည်းအယံဝမ်းသာမိပါတယ်အမေတခြင်းတစ်ပုဒ်လောက်လွှင့်ပေးပါနော်တဲ့အမေကိုချစ်တယ်အမေရှိနေလို့သမီးတို့ဘဝလုံးချုံနဲ့နှွေးထွေရလို့ခံစားရတယ်အမေတက်ကြော်ရကြော်ရှိပါစေအမေစိတ်ချမ်းသာကိုကျမ်းမာပါစေအမေရိအားလုံးကျမ်းမာပျော်ရွှင်ကြပါစေအမေရိအားလုံးကိုလေးစားလှစ်ပါဆိုပြီးတော့ငယ်ဘဝဆိုတဲ့တော်ရရှင်ရေးလာပါတယ် DLTK ပုတ် E ဆိုတဲ့သွားရခြင်းကတော့လာမယ့်မေလ9ရက်နေ့မှာကြာရောက်မယ်အမေများနေ့အတွက်တခြင်းတောင်းခြင်းလိုပါကမ္ဘာမှာရှိတဲ့အမေအားလုံးကိုရည်ရွယ်ပြီးတခြင်းတောင်းပါတယ်အထူးသဖြင့်အမေဂျဲနေဖို့တမီးလေးတို့ရဲ့အမေမကြခင်မိခင်ဖြစ်လာတော့မယ်ညီမငယ်နော်အေးနေတို့ကိုအထူးရည်ရွယ်ပါတယ် VA 1 Dollar များကျန်းမာကြပါစေတဲ့ DLTK ပုတ်ကြီးဖြစ်ပါတယ် နောက်ထပ်သောရရှင်တယောက်ကတော့ကျမနာမည်မိငိမ့်လက်ပါလက်ရှိထိုင်းနိုင်ငံမှာလုပ်ကိုင်နေထိုင်ပါတယ်မန္တလေးတိုင်းမြင်းညံခရိုင်တောင်သာမြို့နယ်လှဲကူမက်လက်ပန်ကျွန်းကျေးရွာမှာနေထိုင်တဲ့အမေဒေါ်ထေးရီတို့ခွေးရည်နေမှာကြာရောက်တဲ့အမေများနေမှာအဝေးကနေဖီဝေကတဆင်အမေတချင်းလေးတစ်ပုဒ်လက်ဆောင်တောင်းချင်ပါတယ်အမေကိုစကားလေးလဲပန်းချင်ပါတယ်အမေများနေမှာပျော်ရွှင်ပါစီအချိန်နေမျိုးမျိုးကြောင့်မြမပြည်ကြီးကိုမပြတ်နိုင်သေးဘူးသမီးပြန်လာတဲ့အချိန်ထိစဉ်စဉ်မမနဲ့တွေ့ချင်ပါတယ်ကျမရဲ့ view site ပါလို့စကားပါချင်ပါတယ်ဖီဝေကိုကျေးဇူးတင်ပါတယ်နော်တဲ့တောင်းတာကမိငိမ့်လက်ဖြစ်ပါတယ်မဆနာကတော့မေလခွေးရည်နေမှာကြာရောက်တဲ့မိခင်များနေမှာကိုဆောင်ရဲ့အရေးစစ်သို့မဟုတ်သူ့ရင်တင်ရဲ့မိမိဆိုတဲ့တခြင်းလေးနဲ့ဂုဏ်ပြုချင်ပါတယ်လို့တောင်းဆိုလာပါတယ
်
ဝိုင်းလို့ဆွေးတော်အရှင်ကတော့ဒီကိုမိသားစုလိုက်အမြဲတမ်းအားပေးနေတဲ့ပြည်သက်တွေပါခင်ဗျမိခင်များအနေနဲ့မှာချစ်ရတဲ့အမေပါဝင်အမေတော်အောင်ဆန်းစုကြည်နဲ့ကိုအောင်မှာရှိကြကုန်သောမိခင်များစိတ်ချမ်းသာခြင်းကိုယ်ရည်ကျန်းမာခြင်းနဲ့ပြည့်စုံပြီးကပ်ဘေးမင်းဘေးရေဘေးလေဘေးမိဘေးမှာကင်းဝေးကြပါစီတဲ့ဆုတောင်းပေးလာပါတယ်ဗီယိုရီကလည်းမိခင်များနဲ့အမတ်တရားမေတ္တာတေးလက်ဆောင်တစ်ပုဒ်ပါကျင်ပါတယ်ရှင်အမေအိမ်နဲ့ဝင်းနေကြရတဲ့အဝေးရောက်သားသမီးတွေအတွက်အမေအိမ်ဆိုတဲ့တခြင်းလေးနဲ့အလွမ်းနေခိတပြေပြောက်ပါစေလို့တောင်းဆိုပြပါရနော်။နှိုင်းလို့မရဆက်လို့မကုန်တဲ့မိခင်မေတ္တာတွေနဲ့သားသမီးတွေအားလုံးအေးမြပြီးတော့ခွန်အားတွေဖြစ်ကြပါစေလို့တောင်းဆိုပြပါရရှင်။ဘဝမှာရှိတဲ့အမေတွေအားလုံးကိုဥညွတ်ကာရောပြပါရနော
်။တော့ကိုင်လာ
တဲ့လူကြီးရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးဘဟုထူးခြားရစီဘူးသတင်းတွေတွေကတူတာဆိုတဲ့အစီအစဉ်ကိုကျမညိုညိုလင်းကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့နိုင်ငံတစ်ခုရဲ့အရေးပါတဲ့ကဏ္ဍတစ်ခုဖြစ်တဲ့သတင်းမီဒီယာနဲ့သတင်းသမားတွေအကြောင်းပြောပြပေးထားပါတယ်စင်မီလာ3ရက်နေဟာကမ္ဘာစာနယ်ဇင်းလှလခွင့်နေဖြစ်ပါတယ်။ဒ ကမ္ဘာလုံးမှာသတင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေရှိဖို့နဲ့ဘီအန်ရဲ့အခက်အခဲတွေကြောင့်မှာသတင်းတွေရယူရင်းအသက်ပြီးသွားကြတဲ့သတင်းနဲ့စာနယ်ဇင်းသမားတွေကိုအောက်မေ့တတိယဂုဏ်ပြုဖို့အတွက်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုရဲလူအခွင့်အရေးကိုခြေခံပြီး1993ခုနှစ်ကကုလသမဂ္ဂထွေထွေညီလာခံမှာကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်တွေကိုတက်မှတ်ပေးခဲ့တာပါအဲ့ဒီအချိန်ကစလို့နှစ်စဉ် UNESCO ကဦးဆောင်ပြီးကမ္ဘာအစာနှစ်စဉ်လွတ်လပ်ခွင့်နဲ့အခမ်းအနားတွေကိုကမ္ဘာနေရာဒေသအနှံ့မှာပြုလုပ်ခဲ့ကြပါတယ်။အခု2021ခုနှစ်ကမ္ဘာအစာနှစ်စဉ်လွတ်လပ်ခွင့်နဲ့အတွက်တော့ကမ္ဘာလုံးဆိုင်ရာ Conference ကြီးကို UNESCO နဲ့နမီးဘီးယားအစိုးရတို့ပူးပေါင်းပြီးအေပီလ29ရက်နေ့ကနေမေလ3ရက်နေ့အထိနမီးဘီးယားနိုင်ငံရဲ့မြို့တော် Windhoek မှာကျင်းပခဲ့ကြပါတယ်။UNESCO ရဲ့လေ့လာမှုအရ1993ခုနှစ်ကစလို့2021ခုနှစ်အထိကမ္ဘာပေါ်မှာသတင်းသမားပေါင်း1452ဦးဟာသူတို့ရဲ့သတင်းရယူရေးသားမှုတွေကြောင့်အသက်ဆုံးရှုံးခဲ့ကြရတယ်လို့ဖော်ပြထားပါတယ်။သတင်းလွတ်လပ်ခွင့်နဲ့သတင်းသမားအခွင့်အရေးတွေအတွက်အထောက်အကူပေးနေတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတစ်ခုဖြစ်တဲ့ Reporters Without Borders RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းသမားများအဖွဲ့ကြီးက2021ခုနှစ်မကုန်သေးခင်မှာတင်သတင်းသမားပေါင်း50တည်ဆုံးခဲ့ကြရပြီလို့ဆိုပါတယ်။ဒီလိုအသက်ခံတည်ဆုံးခဲ့ကြရတဲ့သတင်းသမား3ပုံ2ပုံဟာစစ်ပွဲတွေဖြစ်နေတဲ့တိုင်းပြည်တွေကမဟုတ်ဘဲငြိမ်းချမ်းတည်ငြိမ်မှုရှိနေတဲ့တိုင်းပြည်တွေကသတင်းသမားတွေဖြစ်တယ်လို့လည်း RSF ကဖော်ပြထားပါတယ်။ကမ္ဘာပေါ်မှာသတင်းသမားတွေအများဆုံးအသက်ခံရတဲ့နိုင်ငံကတော့မက္ကဆီကိုနိုင်ငံဖြစ်ပြီးအီရတ်အာဖဂန်နစ္စတန်ပါကစ္စတန်နဲ့အိန္ဒိယနိုင်ငံတွေကလည်းသတင်းသမားအသက်ခံရမှုအများဆုံးနိုင်ငံတွေထဲမှာပါဝင်ပါတယ်။2020ခုနှစ်အချက်အလက်တွေအရကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်အရှိဆုံးထိပ်တန်း၅နိုင်ငံကတော့နော်ဝေး၊ဖင်လန်၊ဆွီဒင်၊ဒိန်းမတ်နဲ့ကော့စတာရီကာနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံတည်ရှိတဲ့အရှေ့တောင်အာရှဒေသတွင်သတင်းလွတ်လပ်ခွင့်အရှိဆုံးနိုင်ငံကတော့အရှေ့တီမောနိုင်ငံဖြစ်ပြီးကမ္ဘာအဆင့်87မှာရှိပါတယ်။သတင်းလွတ်လပ်ခွင့်အနည်းဆုံးအဆင့်အနှိမ့်ဆုံး၅နိုင်ငံကတော့ Eritrea, မြောက်ကိုရီးယား, Turkmenistan, တရုတ်နဲ့ဂျဘူတီနိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံကလည်းသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ရင်အခက်အခဲဆုံးနိုင်ငံတစ်ခုဖြစ်တယ်လို့ RSF အဖွဲ့ကြီးကဖော်ပြပါတယ်။2021ခုနှစ်မြန်မာနိုင်ငံမှာစစ်အာဏာမသိမ်းမီရယူထားတဲ့စစ်တမ်းတွေအရနိုင်ငံပေါင်း180မှာမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အဆင့်140မှာရှိနေတာပါ2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့မြန်မာနိုင်ငံမှာသတင်းသမားပေါင်း80ကျော်ဖမ်းဆီးခံခဲ့ရပြီးအဲ့ဒီအထက်ကသတင်းသမား40ကျော်ဟာခုချိန်ထိဆက်လက်ထိန်းသိမ်းခံနေရဆဲဖြစ်ပါတယ်ဒါအပြင်သတင်းဌာန6ခုကိုလည်းစစ်ကောင်စီကဖျက်သိမ်းခဲ့ပါလေရှင်
။သတင်းပတ်ရှင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုကတော့သတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကတက်လှည့်တင်ပြပေးမှာပါ
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာသတင်း14ပတ်ရှိလာပြီဖြစ်ပြီးစစ်တပ်နဲ့ရဲတွေရဲ့ပြစ်ခတ်မှုတွေဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲအာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးအပါအဝင်နိုင်ငံတကာမှာအခုထိပြုလုပ်နေကြဆဲဖြစ်ပါတယ်။စကိုင်းတိုင်းမြင်းမူမြို့မှာဆန္ဒပြသူတွေကိုစစ်ကောင်စီတပ်တွေကဈေးအရှိတ်ပဲမှာကြီးအစ်စ်တွေရဘာကြီးတွေနဲ့ပစ်ခတ်တာကြောင့်တအူးတေဆုံးပြီးနောက်ထပ်3ဦးဒဏ်ရာရသွားတယ်လို့ဆန္ဒပြပွဲမှာပါဝင်သူမြို့ကန်တအူးက VOA ကိုပြောပါတယ်ဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမေလ9ရက်နေ့ထိစစ်တပ်နဲ့ရဲကြောင်တေဆုံးရသူဟာ980ရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။စကိုင်းတိုင်းဒေသကြီးရွှေဘိုမြို့မှာစစ်တပ်နဲ့ရဲတွေစနေနေ့ညကဖမ်းဆီးတာခံခဲ့ရတဲ့ကြဗျာဆရာခက်တီဟာတနင်္ဂနွေနေ့မှာတေဆုံးသွားတယ်လို့သူ့မိသားစုဝင်တွေကပြောပါတယ်။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဆန္ဒပြပြည်သူတွေကိုဖြိုခွဲဖို့အတွက်မြန်မာစစ်တပ်ကတရုတ်လုံ drone ယာဉ်တွေကိုတုံးနေတယ်လို့ ENI သတင်းမှာဖော်ပြထားပါတယ်။
သတင်းချင်းချုပ်ကိုဒေါခင်မျိုးသက်တင်ပြပေးခဲ့တာပါ VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီည9နာရီခန့်နေ့10နာရီထိထုတ်လွှင့်မဲ့တနင်္လာနေ့ညချမ်း VOE Radio အစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOE ကိုအပိနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းမင်္ဂလာရှိတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေကျမသင်္ကီထိုက်ပါရှင် Thank you.
This program has come to you.